အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့စနေနေ့မှာတယ်လီဖုန်းကနေတဆင့်စကားပြောကြားလိမ့်မယ်လို့ယူဆထားပြီးဒါဟာမစ္စတာထရမ့်တရားဝင်သမ္မတတာဝန်ယူပြီးတဲ့နောက်ခေါင်းဆောင်နှုတ်ပထမဆုံးကြိမ်စကားပြောတာဖြစ်ပါမယ်။ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရခဲ့ခြင်းတို့ကလည်းသူတို့နှုတ်ကြိမ်စကားပြောခဲ့ပါသေးတယ်။အဲဒီခြိမ်းတို့ကတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ခြင်းနဲ့အကြောင်းပြောခဲ့ကြတာပါ။သူအနေနဲ့အရှင်သမ္မတဘရက်ကိုဘားမားထဲရုရှားနဲ့ပူပြီးဆက်ဆံရေးကောင်းမွန်တဲ့ကောင်းမွန်ခြင်းနဲ့အကြောင်းသမ္မတထရမ့်ကပြောထားသလိုဥပမာဆိုရလက်ထက်ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုတွေကိုဖယ်ရှားပေးနိုင်ခြင်းရှိတယ်လို့လည်းပြောထားပါတယ်။သမ္မတထရမ့်ကိုဝေဖန်သူတွေကတော့မစ္စတာပူတင်နဲ့ဆက်ဆံရေးကိုသဘောမတွေ့ပါဘူး။ထရမ့်ဟာမစ္စတာပူတင်ကြိုးစွရာကတဲ့ရုပ်သေးလို့ဒီမိုကရက်တစ်ပါတီကနေသမ္မတရွေးကောက်ပွဲမှာဝန်ကျင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာထရမ့်အသာစီးရအောင်ရုရှားကဂျားဝင်နှောက်ယှက်ပေးကြတာတွေရှိခဲ့ကြောင်းအမေရိကန်ထောက်လွှမ်းရေးအေဂျင်စီတွေကသမ္မတကိုအစီရင်ခံခဲ့တယ်လို့လည်းဆွတ်ဆွတ်ပြောဆိုတာတွေရှိပါတယ်။သမ္မတထရမ့်ကတော့ရုရှားအကူအညီနဲ့ရွေးကောက်ပွဲမှာသူအနိုင်ရခဲ့တာလို့ပြောနေတာတွေကိုလက်မခံပါဘူး။